တရုတ်နိုင်ငံယူနန်ပြည်နယ်မြန်မာနယ်နယ်စပ်ရွှေလင်းမြို့မှာမြန်မာနာမည်နဲ့ဖွင့်ထားတဲ့စိုင်းလေးအားလုံးစမ်းပုတ်တီချုပ်ကင်းပြဖို့တရုတ်တာဝန်ရှိသူတွေကညွှန်ကြားထားပြီးတရုတ်လုပ်ငန်းလိုင်စင်ရှောက်ခိုင်းနေပါတယ်။စိုင်းဖွင့်ခွင့်လိုင်စင်ရရင်တောင်မြန်မာနိုင်ငံထက်ကုန်ပစ္စည်းတွေကိုရောင်းချခွင့်မပြုဘဲသူတို့သတ်မှတ်ထားတဲ့ကုန်ပစ္စည်းတွေကိုပဲရောင်းရမယ်လို့ညွှန်ကြားထားကြောင်းရွှေလင်းမြို့ကမြန်မာဆိုင်ရှင်တွေကပြောပါတယ်။ရန်ကုန်ကပြဖို့တဲ့ဒီသတင်းကိုတော့ကိုသားညွန့်ဦးကကြေညာပေးမှာပါခင်ဗျာ။
မြန်မာနိုင်ငံနေဆက်ဖြစ်တဲ့ရှူလီမြို့မှာတော့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ရှူလီမြို့မှာတော့မြန်မာနိုင်ငံသားတွေဖွင့်ထားတဲ့ဆံတွေကတမျိုးလုံးအနှံ့ရှိပါတယ်။အဲဒီဆံတွေကယာယီနေထိုင်ခွင့်အလုပ်လုပ်ကံခွင့်အထောက်အထားရှိသူတွေဖွင့်ထားကြတဲ့ဆံတွေဖြစ်ပါတယ်။မြန်မာနိုင်ငံကစားတောက်ဆံကစလို့တွင်းထွက်ကြောက်မြက်လဝိရသနာရောင်းတဲ့ဆံတွေလည်းရှိပါတယ်။အခုတော့အဲဒီဆံတွေအားလုံးကမြန်မာနိုင်ငံနဲ့ဆိုင်းပုတ်တွေကိုဆိုင်းပုတ်ဖြုတ်ဖို့နဲ့တရားဝင်လုပ်ငန်းလိုက်စင်ရှောက်ဖို့တရုတ်အာဏာပိုင်ကညွှန်ကြားထားတယ်လို့ရှူလီမျိုးကမြန်မာလုပ်ငန်းရှင်တွေကပြောပါတယ်ဒါတွေအားလုံးကိုရပ်ပိုင်းအတွက်မှာအပြီးလောက်ရမယ်လို့ပြောထားတဲ့အကြောင်းရှူလီမျိုးကကင်ဒီယာကုံချောက်ဆိုင်ရဲ့ပိုင်ရှင်ကိုပြန်ကြီးကပြောပါတယ
်ဒီတော့ဆုံးရအတွင်းကတို့ဟာဆိုင်ရဲ့လိုဒီဟောပေါ့ဆိုင်ဟိုတွေတက်နေပြရမယ်လို့ပြောရကြဟုတ်ကောတော့ဒီကတို့ခေါ်ပြီးမှအလုပ်တော့ဆိုင်ဟိုတွေဖားလိုက်ပြီးတော့ဟုတ်ငါတို့ကဒီတော့ဒီအဓိကဒီပြင်မဲ့တဲ့ကြောင့်မြန်မာဆိုင်ကြီးပေါ့ဟုတ်ဒီကေဒီမြေဆိုင်မှာတော့မာဒူရီကတော့ပြင်လာတဲ့ဆိုင်ကြီးရှိရတယ်အဲဒီဆိုင်ကြီးအားလုံးပဲကျွန်တော်မြန်မာတတိယကြီးကရောင်းတာပေါ့
မြန်မာဆိုင်ဘုတ်တွေအားလုံးဖြုတ်ချခိုင်းထားပြီးမဲ့လောလောဆယ်ဆိုင်တွေကတော့မပိတ်ခိုင်းသေးပါဘူး။ဒါပေမဲ့လည်းတရုတ်စာမပါတဲ့မြန်မာထုတ်ကုန်တွေကိုလည်းမြန်မာဆိုင်တွေမှာရောင်းချဖို့ပိတ်ပင်လိုက်ပါတယ်။အကြောင်းကတော့ပါဝင်တဲ့ပစ္စည်းအမျိုးအစားနဲ့စားသုံးမှုတင့်မတင့်ဆိုတဲ့အချက်တွေကိုမသိရတဲ့အတွက်အခုလိုပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းရှူလီမျိုးကမြန်မာဆန်ရှင်တူကပြောပါတယ
်။မြန်မာကုန်ပစ္စည်းကတော့ပေးမရတာတော့အမှန်ပါ။ဒါပြလို့လည်းဆိုတော့ဒီမြန်မာပစ္စည်းကဥမာကျွေးရဲနေပြီးဒီဒီရပဲဒီသူ့ရဲ့အမျိုးအစားဘာတွေဖြစ်ထားတာလဲ။ဒီပြောဆိုင်ရမှာမပါတဲ့အတွက်ကြောင့်လေသူကမကြားထားရတဲ့အတွက်ကြောင့်မလို့သူကပိတ်ပင်ထားတယ်။အဲဒီလည်းတော့တော့ကြာယောဂါဖြစ်ပါတယ်သူကိုယ်ရည်အဲဒီလိုသဘောပဲ
။မြမဆိုင်မြမမြမနိုင်ငံထုတ်ပစ္စည်းတွေကိုဆက်ပြီးတော့ရောင်းချနိုင်မယ်ဆိုရင်တော့တန်ငွေယွမ်9,000မြမတက်ဝင်နေဆိုတော့15သိန်းကျော်ပေးရမယ်လို့လည်းအတည်ပြုထားတဲ့အကြောင်းရှူလီမျိုးကမြမလုပ်ငန်းရှင်တွေကပြောပါတယ်။ဈေးဆိုင်အတွက်လိုင်စင်လျှောက်မယ်ဆိုရင်လိုင်စင်ကြီးကလုပ်ငန်းပေါ်မူတည်ပြီးတော့တစ်နှစ်ကိုတရုတ်ယွမ်ငွေ3,000ကနေပြီးတော့4,000ဝန်းကျင်အထိပေးဆောင်မှာဖြစ်ပါတယ်။မြန်မာငွေနဲ့ဆိုရင်တော့တိန့်တရာလောက်ကျတဲ့အတွက်အတော်လေးကိုဈေးကြည့်တာမို့လို့ဆန်ရှင်တော်များများလုပ်ငန်းလေဆင်မလျှောက်ဘဲနဲ့ဆိုင်ဖွင့်ထားတာနှစ်တော်ကြာပါပြီ။ကိုဗစ်ကာယကကာလမှာမြန်မာနိုင်ငံသားတွေရဲ့နေထိုင်ခွင့်ကိုတရုတ်ဆူရကတဖြည်းဖြည်းနဲ့တင်းကျပ်လာနေတဲ့အတွက်မြန်မာနိုင်ငံသားအတော်များများနေရပြန်ကုန်ကြပါတယ်။ရှူလီမြို့မှာဆိုင်ဖွင့်ထားတဲ့မြန်မာတွေကတော့လုပ်ငန်းတွေရှိနေသေးတာကြောင့်ဆက်ပြီးတော့နေနေကြတာဖြစ်ပါတယ်။အခုလိုဆိုင်လိုင်းဆင်လျှောက်ပြီးတော့မြန်မာဘက်ကကုမ္ပဏီစီးတွေမရောရဘူးဆိုရင်တော့သူတို့အတွက်အတော်လေးထိခိုက်မယ်လို့ဆိုင်ရှင်တွေကပြောနေကြပါတယ်ခင်ဗျ။